တိန်နိုင်ငံလန်နန်မြို့ကမြန်မာတပ်ရုံးမှရုံးသွင်းအာဏာသိမ်းတဲ့သဘောဖြစ်ပေါ်နေပါတယ်။ပေါထုံးနေနောက်ပိုင်းကမြန်မာတပ်မကြီးခဏအပြင်သွားနေတဲ့အချိန်မှာတန်ဝန်တန်းတို့ကအထဲကနေတကားပိတ်ထားပြီးတော့အဝင်ခံမှုငင်းဆန်ခဲ့တယ်လို့လည်းတန်ရုံးအပြင်ကအခြေအနေကိုလူမှုကွေရမှာတရားထုတ်လို့နေသူတွေကပြောပါတယ်။တပ်အမတ်ကြီးဦးကျော်စွာမင်းကတော့အခြေအနေကိုအခုလိုပြောပါတယ
်this kind of you know group is not going to happen
ဒါအာနာသိမ်းတဲ့ဘောပါလန်ဒန်မြို့လေကောင်မှာဖြစ်နေတာပါဒီလိုအာနာသိမ်းတဲ့ပုံစံမျိုးလှုပ်လို့မရဘူးလို့တန်အမတ်ကြီးဦးကျော်စွာမင်းကပြောသွားတာပါတန်ယုံအပြင်ဖက်ကကားပေါ်မှာရှိနေပြီးတန်ယုံမဲပြန်ဝင်ခွင့်ရဖို့ပြည်ထောင်စုရဲတပ်ဖွဲ့ကိုအကူအညီတောင်းခံထားပေမဲ့တန်တမန်ပိုင်နယ်မြေဖြစ်တာကြောင့်အရေးယူဆောင်ရွက်ပေးလို့မရကြောင်းတုံ့ပြန်ခဲ့တယ်လို့လည်းလူမှုကွန်ရက်ထုတ်လွှင့်မှုတွေမှာပြောဆိုခဲ့တာတွေ့ရပါတယ်တန်ယုံပြည်ပကိုရောက်လာတဲ့မြန်မာနိုင်ငံသားတချို့ကတော့လူစုခွဲဖို့ရဲတပ်ဖွဲ့ကတတိပေးခဲ့တာကြောင့်လူစုလူဝေးကြီးကြီးမားမားတော့မရှိခဲ့ပါဘူး။တန်ယုံအပြင်မှာပြန်ဝင်ခွင့်ရဖို့ဆောင်ခိုင်းနေကြတဲ့တန်အမတ်ကြီးဦးကျော်စွာမင်းကို FOA ကဆက်သွယ်နေမြန်ဖို့ကြိုးပမ်းရမှာတော့လက်တလုံးမှတ်ချက်မပေးလို့တဲ့ကြောင့်တုံ့ပြန်ခဲ့ပါတယ်။တန်အမတ်ကြီးဦးကျော်စွာမင်းဟာပြီးခဲ့တဲ့မတ်လ10ရက်နေ့ကဗြိတိန်နိုင်ငံခြားရေးဝန်ကြီး Dominic Raab နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့သမရအဝင်းမြင့်တို့ကိုပြန်လုပေးဖို့လဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့မှုပါတယ်။ဖေဖော်ဝါရီလတရနေ့ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအာဏာဖီဆိုင်ရေးလှုပ်ရှားမှုတွေမှာကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးအပါအဝင်နိုင်ငံတကာမှရှိနေတဲ့တန်တမာဝန်ထမ်းအတော်များများလည်းပူးပေါင်းပါဝင်ခဲ့တာဖြစ်ပါတယ်။ဒီအချိန်မှာပဲမြန်မာတပ်အမတ်ကြီးဦးကျော်စွာမင်းကိုမတ်လ9ရက်နေ့ကလေးကပြန်ခေါ်ထားပြီးဖြစ်ကြောင်းမြန်မာနိုင်ငံခြားရေးဌာနကလန်ဒန်မြန်မာတိုင်ယုံတစိတုံနဲ့ဖေဖော်ဝါရီလ9ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဧပြီလ9ရက်နေ့ညနေ 9:00 မှာတာဝန်ပြီးဆုံးသွားတဲ့ဦးကျော်စွာမင်းနေရာမှာတန်အမတ်တင်မခန့်ရသေးခင်တန်ယုံယာယီတာဝန်ခံဒေါက်တာချစ်ဝင်းကိုတူတံမှုအဖြစ်တာဝန်ပေးအပ်ထားကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။